ကိုဗစ်ကယောဂါလွန်ကာလမှာပုံပုံကောင်းမွန်တဲ့ကဘာကြီးတို့ဒီဆောက်ဖို့ဒီဇင်ဘာလ10ရက်နေ့မှာကြာရောက်တဲ့လူခွေရင်းနေမတိုင်ခင်ဗုဒ္ဓဦးနေကကုလသမဂ္ဂလူခွေရေးဆိုင်ရာမဟာမင်းကြီးမရှေပရှလေးကတိုက်တွန်းလိုက်ပါတယ
် The pandemic has left us exposed, vulnerable, wicked. Yes.
ကယောဂါကကျမတို့အားလုံးကိုအကာအကွယ်မဲ့အင်အားကြီးနဲ့တွားစီကြောင်းဒါပေမဲ့ဒီဘီအန်ရဲ့ကိုဘယ်လိုကျော်လွှားမလဲစဉ်းစားကြိုးပမ်းရမှာကိုအခွင့်အရေးတရားအနေနဲ့ရှင်ပြနိုင်ကြောင်းပူးစားပေးလုပ်ငန်းတွေကိုပြန်လည်ချမှတ်ပြီးပုံပေါ်ကောင်းမွန်တဲ့အနာဂတ်တည်ဆောက်သွားရမှာဖြစ်ကြောင်းလူခွင့်ရေးနေမတိုင်ခင်ဇနီးဘာမြို့မှာပြုလုပ်တဲ့တင်းစားရှင်လင်းပွဲမှာမဟာဗီဂျီမစ်ရှယ်ပက်ရှယ်လေးကပြောပါရယ်လောလောဆယ်ကမ္ဘာတဝန်းကိုဗစ် -19 ကူးစက်ခံရသူ68တန်းရှိပြီးသိဆုံးသူတက်တက်သမား5000ရှိတယ်လို့ John Hopkins တက္ကသိုလ်ရဲ့စီးရင်တွေမှာဖော်ပြထားပါတယ်။စံသက်ထုတ်လုပ်နေတဲ့ကာကွယ်ဆေးတွေရရှိဖို့လက်ချီကြောင်းမှဖြစ်ပေမဲ့ကာကွယ်ဆေးတွေက COVID ကရောဂါကိုအဆုံးသတ်သွားစေလိမ့်မယ်လို့မျှော်လင့်ထားကြောင်းကာကွယ်ဆေးကဒီဘီယန်တွေကိုအဆုံးသတ်နိုင်မှာဖြစ်ပေမဲ့ COVID ကြောင့်ဖြစ်ရတဲ့လူမှုစီးပွားဒဏ်ရာဒဏ်ချက်တွေကိုတော့ကုစားပေးနိုင်မှာမဟုတ်ကြောင်းလည်းပြောပါတယ်။နောက်ပေါ်မှုစီးရင်နားပါမှုမညီမျှမှုစတာတွေကိုကာကွယ်ပေးနိုင်တဲ့ဆေးကလူခွေပဲဖြစ်တယ်လို့လည်းမဟာမင်းကြီးပက်ရှယ်လေးကပြောပါရယ်1948ခုနှစ်ကကမ္ဘာလူခွေကြီးညာစရန်ထုတ်ပြန်ခဲ့တဲ့ဒီဇင်ဘာလ10ရက်နေ့ကိုလူခွေနေ့အဖြစ်ကုလသမဂ္ဂကကမ္ဘာတဝါမှာနှစ်ဆင်ကျင်းပနေတာဖြစ်ပါရယ်အဲ့ဒီညာစရန်မှာအခြေခံလွတ်လပ်ခွင့်နဲ့လူခွေဆိုင်ရာအချက်ပေါင်း30ကိုခောက်ခွဲဆောက်ရှောက်ဖို့တက်သွင်းရည်တာထားပါရယ်လူခွေညာစရန်ဟာကမ္ဘာမှာဘာသာပြန်ဆိုမှုအများဆုံးဆိုင်ရာစရန်တစ်ခုဖြစ်ပြီးအခုချိန်ထိဘာသာပေါင်း900ကျော်ပြန်ဆိုထားပြီးဖြစ်ပါရယ်ခင်ဗျာ